တရားမတော်ရှိနေကြည်ဥက္ကိုနီကိုလှုပ်ကြံတက်ချက်သူဖြစ်ဆွဆွဲခံထားရသူနဲ့တန်တရားရှိသူတွေကိုရုံးတင်စစ်ဆေးနေတဲ့ညောင်ပိုင်းခရိုင်တရားရုံးရဲ့လုံခြုံရေးဘိုင်းမှာအားနည်းနေရာကြောင့်တရားရုံးပြောင်းလဲစစ်ဆေးဖို့စတင်ဖို့ရှိတယ်လို့တရားလိုရှိနေကြိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆောင်ကပြောဆိုလိုက်ပါတယ်လက်ရှိအမှုမှာတရားခံကြေးတဦးလို့ဆွဆွဲခံထားရတဲ့ဦးအောင်ဝင်းခံကိုရှာဖွေနေစေဖြစ်လို့လူတော်ဘုကိုစစ်ဆေးလို့မရသေးဘူးလို့လည်းတရားလိုရှိနေကပြောပါတယ်ဒီဆောင်ကို view မြန်မာပိုင်းတရင်တော့မမေခါကရန်ကုန်ကနေတရင်ပြပို့ထားပါလိမ့်ရှင
်ဒီကနေ့တန်လျာရှိသူတွေကိုကိုးချိန်မြောင်းရုံထုတ်စစ်ဆေးတယ်မြောက်ပိုင်းခရင်တရားရုံရုံချင်းအပြီးမှာအခုလိုပြောဆိုလိုက်တာပါမြောက်ပိုင်းခရင်တရားရုံရဲ့လုံခြုံရေးဘိုင်းမှာအားနည်းနေတာနဲ့ပတ်သက်လို့ဥကိုနီလုံခြုံခံရမှုမှာလုံခြုံတက်ဖြတ်သူအဖြစ်ဆွဆွဲခံထားရတဲ့ဥကြည်လင်းကိုဖမ်းဆီးပိန်အသက်ဆုံးရှုံးခဲ့ရတဲ့ဦးနေဝင်းရဲ့ရှုနေအကျိုးဆောင်တဦးဖြစ်တဲ့ဦးရောဘတ်ဆန်းအောင်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ
်။တရားရုံးဝင်းကြီးတစ်ခုလုံးကိုလိမ့်လာတော့တဲ့နေရာမှာလူကြီးကြီးကအားနေတယ်။လူကြီးကြီးအားနေတော့ကျွန်တော်တို့ကဓာတ်ဦးအနောက်ပိုင်းခရိုင်ဘုမို့အရှေ့ပိုင်းခရိုင်တရားရုံးကိုလူပြောင်းစစ်ဆေးလို့တည်မှုရှိတယ်တရားရုံးကဒါပေမဲ့ဥရိခဲဥရိယာရှိနေတယ်။မဆွေးနွေးရသေးတဲ့အတွက်ဒီလိုကျွန်တော်ဘာပြောရပါ့မလဲနောက်တစ်ပတ်တော့ကျွန်တော်တို့အားသာကိုဥရိယဖြစ်နေတဲ့ဖြစ်ကျွန်တော်တို့သင်ပါမယ်ဒီဝင်းကြီးတစ်ခုလုံးကိုကြိုက်ကြလို့ဝင်ထွက်သွားလာလို့ရနေတယ်ဆက်ပေါက်နန်းကြီးလည်းများနေတယ်နော်အဲ့တော့ဒီဥစ္စာလေးအင်းကအကြီးကြီးတွေအမှုဖြစ်တယ်လေနော်ကြောက်ကြည့်ပြီးကိုကြီးကိုကျွန်တော်တို့ကျူးသားဆောင်ကြည့
်ဒီလိုရှိအမှုမှာတရားခံကြီးတဦးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေနေစေဖြစ်လို့လူတက်မှုကိုစစ်ဆေးလို့မရသေးပါဘူးလက်ရှိအမှုအခြေအနေအသေးစိတ်နဲ့ပတ်သက်လို့ဥကိုနီအမှုမှာတရားလိုဘက်ကအကျိုးဆောင်ပေးမယ်ရှင့်နေဥနီလာကအခုလိုပြောဆိုလိုက်ပါတယ
်ဘုဒ္ဓီအရာရဲ့အရာရှိကနေပြီးတော့တရားရုံးကိုလာရောက်ပြီးတော့သူတို့အချိန်ပေးပါအချိန်နောက်ထပ်တစ်ပတ်တောင်းအဲ့ဒီတစ်ပတ်မှာဆိုလို့ရှိရင်သူတို့ပြည်စုံမှာတင်ပြပြီးတော့လာရောက်ပြီးတော့ဆက်ဆံချက်ပေးပါမယ်လို့ဒီနေ့လာရောက်ကြွေးကြရဲ့ဆိုကြောင်းမလို့တရားရုံးကနေပြောဒါမဲ့ကိုရဲနေကိုရဲနေကိုတပတ်ပေါ်ခိုင်းချင်းနေကြအတိုင်းပဲတပတ်ဝင်ကြောင်းပြတယ်။နောက်တစ်ခါအဲ့လိုကြားပြီးရဲ့အချိန်ကိုခုရပြောမယ်ဆိုခုမှ PID ဒေဒီလာဒေတမရေရတဲ့ဖွဲ့အကလာမကြည့်နေပြီးတော့ဘေးအဆေးဥကြီးစတင်စာဖွေတဲ့အဆင့်ကိုလုံးဆောင်လို့ဆက်ပြောဆက်ပြောပေးရတယ်။ကိုရဲကပြီးအခုပြင်မှသာခင်ဧခပြီးဒီပြေခံဖမ်းပြီးရမိခြင်းမရှိတော့ဘူးလို့တရားရုံးကနေကြီးညာတဲ့အမိချမ်းမှသာလေလူတမ်းမှုကိုဆက်လက်ပြောရမှာဖြစ်တယ်။ဒါပေမဲ့အခုတရားခံပြီးအမှုမှာတောက်ဝေးဖမ်းပြီးလို့မရတော့ဘူးဆိုတဲ့အမိန့်ကိုတရားရုံးကပေးဆက်လိုက်တဲ့ကြောင့်လူသားမှုကစစ်ဆေးဖို့အခြေအနေမပေါ်သေးဘူး။ဘူလာစစ်ဆေးချက်ဒီအလုံးကိုလည်းပြန်လည်ပြဖြစ်ရမှာဖြစ်တယ
်။လက်တလုံးမှာတော့တက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးကြောက်သွားကြတဲ့နေပြည်တော်ပရဆေးဥရင်ကိုခုရက်ပိုင်းအတွင်းမှာစာဖွင့်နေတာပဲရှိနေပါသေးတယ်။အချိန်၃လကျော်ကြာနေပြီဖြစ်တယ်။ဒီနေ့မှုရဲ့အရေးကြီးဆုံးတန်တရားရှိသူတဦးနောက်ဆုံးကြောက်သွားခဲ့တဲ့နေရာကိုအခုမှစာဖွင့်မှုတွေလှုပ်ဆောင်တဲ့အပေါ်နဲ့ဒီတန်တရားရှိသူကိုစာဖွင့်နိုင်ပါမလားဆိုတဲ့အချက်တွေကိုဥနေလာကတော့အခုလိုတုံ့တက်ပြောဆိုလိုက်ပါတယ
်။အခုမှစာဖွင့်တဲ့ကိစ္စကတော့ဟိုဒီချိန်မှာစာဖွင့်မယ်ဆိုလို့ရှိရင်အားလုံးကသတင်းပေါက်ထားပြီးသားပဲ။ဒီမှာရှာဖို့မယ်ဆိုလို့ရှိရင်ရေပူအားဖြင့်တွေ့နိုင်တယ်လို့တော့မပြောရင်အခြားနေရာကြီးအားလုံးကိုလည်းဆန်းပြီးရမိကြီးကိုတရားဥပဒေရှင်ကြက်ကြက်ရဆောင်းဝဲဆောင်းဝဲဖြစ်မယ်ဆိုလို့ရှိရင်အဝင်းခံဆန်းပြီးရမိကြီးရပြောလို့ကြည့်ရှိတယ်လို့ပဲကျွန်တော်ပြောတယ
်ဒီကနေ့တရားရုံးရဲ့ယုံကြည်ပြီးမှတရားခံလို့ဆွဆွဲခံရသူတွေရဲ့အကျိုးဆောင်ပေးနေသူတွေကိုလိုက်လံပြီးအမှုအခြေအနေနဲ့ပတ်သက်လို့မင်းညနာမှာတော့ဖြေကြားဖို့မရှိသေးတာမို့မဖြေကြားလိုဘူးလို့ငင်းဆန်ကြပါတယ်လက်ရှိဆွဆွဲခံထားရသူတွေကိုဖမ်းဆီးရရှိမှုဥက္ကိုနီကိုတက်ရတဲ့အကြောင်းကိုထုတ်ပြန်မှုတွေနဲ့ပတ်သက်လို့တက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကိုဝေဖန်မှုတွေရှိခဲ့ပါတယ်အခုအချိန်ခါမှာလည်းတက်ဆိုင်ရာရဲတပ်ဖွဲ့တွေကဥအောင်ဝင်းခိုင်နောက်ဆုံးပျောက်သွားခဲ့တဲ့နေပြည်တော်ပရဆေးဥယင်ကိုအခင်းဖြစ်စဉ်ကချက်ချင်းမရှာဘဲအခုရက်ပိုင်းမှသာရှာဖွေနေတဲ့အပေါ်တက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေနဲ့ပတ်သက်လို့ဝေဖန်မှုတွေကလူမှုကွန်ရက်ပေါ်မှာတဖန်ပေါ်ပေါက်လာခဲ့ပါတယ်ဒီကနေ့ရုံထုတ်မှာတော့တရားခံကြီးလို့ဆွဆွဲခံထားရသူဥအောင်ဝင်းခိုင်ကိုရှာဖွေမှုနဲ့ပတ်သက်ပြီးတက်ဆိုင်ရာလုံခြုံရေးတာဝန်ရှိသူတွေကတရားရုံးကိုတင်ပြရမှာဖြစ်နေပေမဲ့အင်းစိန် CID ဘက်ကဥအောင်ဝင်းခိုင်ကိုရှာဖွေမှုဟာမပြည့်ပြတ်သေးတယ်လို့ရှာဖွေမှုအစဉ်အဆက်ကိုတရားရုံးကိုတင်ပြရမှာလေအချိန်ယူဖို့လိုအပ်သေးတာကြောင့်အချိန်နောက်ထပ်တစ်ပတ်ပေးဖို့တင်ပြလာခဲ့တာရှိပါတယ်။ဒါကြောင့်ဒီအမှုကိုလာမယ့်ဇွန်လ9ရက်နေ့မှာဆက်လက်စစ်ဆေးသွားမှာဖြစ်ပါတယ်ရှင်။